မင်္ဂလာညနေခင်းမှာတော်တာရှိများရှင်2018ခုနှစ်ဇူလိုင်လ3ရက်အင်္ဂါနေ့ညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်သူမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိဖိုင်းဒိုမီတာ19.25ဒုကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းတွေစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးတော့မှာပါ
ကျွန်မသင်္ကီထိုက်ပါရှင်မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေအပေါ်စိုးရိမ်ချက်တွေထွက်ပေါ်နေချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးမြောက်ကိုရီးယားနိုင်ငံကိုဒီသတင်းပတ်ထည့်တွားရောက်ဖို့ရှိနေပါတယ်။ရိုဟင်ဂျာပြည်ပခန့်ပြည်လဲရေးအတွက်နိုင်ငံရေးအရာဖြည့်ရှင်းချက်လိုအပ်တယ်လို့ ICRC အကြီးအကဲကပြောဆိုပါတယ်။မလေးရှားဝန်ကြီးချုပ်ဟောင်းနာဂျက်ရာဇက်ကိုတော့ဒီကနေ့ဖမ်းဆီးလိုက်ပါပြီ။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့အတူကြီးညာပါမယ်ရှင
်။ဟုတ်ကဲ့ပါရှင်။ဒီညနေအတွက်သောတာရှင်နေနားဆင်ကြမယ်ဒီမှာ KIP နဲ့အတွင်းဗိုလ်ချုပ်ဂျေယုံစိုက်ထူသွားမယ့်အပေါ် KNY အဖွဲ့ကြီးတွေကနေပြီးတော့ဒီနေ့မနက်မှာကန့်ကွက်ဆန္ဒဖော်ထုတ်ရမှာပြည်내ရဲတပ်ဖွဲ့ကနေတားဆီးပိတ်မှုတွေပြုလုပ်ခဲ့တာကြောင့်တပိတ်ကနောက်ကျောင်းပြန်လည်လာတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
အခုကတော့ညနေနဲ့ညနေလုံးကတော့ကျွန်တော်တို့ဆက်သွားပြောတော့အဲ့ဒါလက်ခံနေတဲ့ကျွန်တော်တို့ဆက်ချက်ကြည့်ကြတာပါဗျာကျွန်တော်တို့ကတော့
စနဖော်ထုတ်ကော်မတီခေါင်းဆောင်ခွန်တောမတ်ကခုလိုပြောသားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်မြောက်ကိုရီးယားနျူကလ িয়ার ဆွလုံရေးအတွက်တွားရောက်မဲ့အမေရိကန်နိုင်ငံသားဝင်ကြီးရဲ့မြောက်ကိုရီးယားခီးစဉ်အကြောင်းနောက်ထိုင်းကူထဲမှာပိတ်မိနေတဲ့ကလေးတွေနဲ့နီးပြကိုအပြင်ကိုခေါ်ထုတ်ဖို့ကြိုးစားမှုအပေါ်မြန်မာတချို့ရဲ့မှတ်ချက်စာရတွေအပြင်အာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌနဲ့တွေ့ဆုံမေးမြန်းကအပိုင်းနှစ်ကိုလည်းဒီညနေမှာတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တဲ့နေကိုမတ်တကြီးထန်တဲ့ကိုအောင်တို့ကကြီးညာပေးပါလိမ့်မယ်။
မြောက်ကိုရီးယားနိုင်ငံကသူ့ရဲ့နျူကလ িয়ার နဲ့ဒုံးကျည်စခန်းတွေကိုဖျက်သိမ်းရေးထက်မြင့်တင်ဆောင်ရွက်လာမယ့်အပေါ်စိုးရိမ်မှုတွေထွက်ပေါ်နေပေမဲ့လည်းမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်အဆုံးသတ်ရေးဆွေးနွေးပြောဆိုမှုတွေကအဆင်ပြေနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ပြောဆိုလိုက်ပါတယ်။တချိန်တည်းမှာပဲအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုလည်းဒီသတင်းပတ်ထံမှာပဲမြို့တော်ပျုံယန်းကိုတတိယအကြိမ်ခီးစဉ်အဖြစ်နဲ့တွားရောက်ဖို့ရှိနေပါတယ်။အမေရိကန်ဘူထောက်လန်းရေးအေဂျင်စီ CIA အကြီးအကဲဖြစ်တဲ့ဒီနှစ်အစောပိုင်းမှာမြောက်ကိုရီးယားကိုစပြီးသွားခဲ့တဲ့နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကလာမယ့်ကြာသပတေးနေ့ကနေစနေနေ့အထိမြောက်ကိုရီးယားခီးစဉ်ကိုစီစဉ်ထားတာပါပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကကိုရီးယားနှစ်နိုင်ငံကြားဆင့်မဲ့ဆုံးမှာဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဆွန်ကင်းနဲ့မြောက်ကိုရီးယားတာဝန်ရှိသူတွေကြားဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်နိုင်ငံခြားရေးဝန်ကြီးရဲ့ခီးစဉ်ထွက်ပေါ်လာတာပါအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့စင်ကာပူကထိပ်သီးဆွေးနွေးပွဲနောက်ပိုင်းနှစ်နိုင်ငံတာဝန်ရှိသူတွေကြားပထမဆုံးအကြိမ်တွေ့ဆုံမှုဖြစ်တဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကတွေ့ဆုံမှုနဲ့ပတ်သက်ပြီးအင်ပီရိုပြောခွင့်ရဆာရာဆန်ဒါစ်ကတွေ့ဆုံဆွေးနွေးမှုတွေအဆင်ပြေတဲ့အကြောင်းတိုးတက်မှုတွေကိုဆက်ပြီးဖော်ဆောင်နေတဲ့အကြောင်း VOA ကိုဖြေကြားခဲ့ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားတို့ကသူ့ရဲ့နျူကလ িয়ার နဲ့တာဝန်ပစ်ဒုံးကျည်အစီအစဉ်တွေကိုတိုးတက်အောင်ဆက်ပြီးလုပ်နေတယ်ဆိုတဲ့အမေရိကန်ထောက်လန့်ရေးအရာရှိတွေဂျိုရူးကရိုက်ယူထားတဲ့ဓာတ်ပုံတွေနဲ့ပတ်သက်ပြီးတော့မှတ်ချက်ပေးဖို့ကိုတော့အင်ပီရိုပြောခွင့်ရကညှင်းဆိုထားပါတယ်ရှင
် WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကိုလက်တလုံးမှအတိုက်ခံလှုပ်ဆန့်ချင်မှာမဟုတ်ပေမဲ့အမေရိကန်ပေါ်မမျှမတဆက်ဆံလာရင်တော့တခုခုတုံ့ပြန်သွားမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတိပေးပြောလိုက်ပါတယ်နယ်သာလန်ဝန်ကြီးချုပ်နဲ့အတူသတင်းတောက်တွေနဲ့တွေ့ဆုံရမှာဂျနီဗာအခြေစိုက် WTO အဖွဲ့ကြီးအနေနဲ့အမေရိကန်ပေါ်တစ်ဖက်ဆောင်းလင်းဆက်ဆံမှုတွေရှိနေပြီးကုံတွေရမှာလဲအရှုံးဘက်ကသာရှိနေစေမဲ့အနေထားမျိုးရအောင်ဖန်တီးခဲ့တယ်လို့ပြောဆိုပါရယ်ဒီ Dotwin WTO အဖွဲ့ကြီးရဲ့စီးမင်းပေါင်းအပြင်ဘက်ကနေဒီ Trump အနေနဲ့ကုံတွေကွန်နှုံးတာတိုးစီချက်ခွင့်ပြုပေးတဲ့ဥပဒေကြမ်းကိုပြဋ္ဌာန်းဖို့ကြိုးပမ်းနေတယ်ဆိုတဲ့သတင်းပေါ်အင်ဂျီရောကညင်းဆိုပါရယ်ဒီဥပဒေပြဋ္ဌာန်းနိုင်မယ်ဆိုရင်နိုင်ငံတွေအကြကုံတွေရမှာစီးမင်းစည်းကမ်းတွေနဲ့ထိန်းချုပ်ထားတဲ့နိုင်ငံတကာအဖွဲ့အစည်းကြီး WTO ရဲ့မူဝါဒတွေအတိုင်းအမေရိကန်အနေနဲ့အတိအကျလိုက်နာစရာမလိုတော့ဘဲလိုသလိုဆောင်ရွက်နိုင်မှာပါ။အင်မီရောပြောခွင့်ရဆရာဟက်ကဘီဆန်နာစကတော့အမေရိကန်ဟာ WTO ကနေနှုတ်ထွက်မယ်လို့ပြောဆိုနေတာဟာမမှန်ကြောင်းပြောပါရတယ်။ဒါပေမဲ့လည်း WTO ရဲ့လုတ်ကင်ဆောင်ရွက်ပုံတချို့ကိုတော့သမ္မတကတင့်တော်မှုရှိတယ်လို့မထင်ကြောင်းပြောဆိုပါရခင်ဗျာ
။အမေရိကန်တရားရုံးချုပ်တရားသူကြီးနေရာအတွက်ရထားတဲ့လေးစားပွဲပုဂ္ဂိုလ်လေးဦးနဲ့တွေ့ဆုံခဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပြီးအနားယူရောမယ့်အမေရိကန်တရားရုံးချုပ်တရားသူကြီးအန်သနီကနေဒီရဲ့နေရာမှာအစားထိုးခံထားရေးအမည်စင်းတင်သွင်းမဲ့ပုဂ္ဂိုလ်တဦးကိုဇူလိုင်လ9ရက်နေ့မှာကြီးညာမယ်လို့သမ္မတကပြောဆိုလိုက်ပါတယ်။တနင်္လာနေ့တုန်းကသူတွေ့ဆုံသူတွေဟာပညာရပ်ပိုင်းဆိုင်ရာနဲ့တခြားနီလန်းတိုင်းမှာမတူကွဲပြားမှုပေါင်းစုံရှိတဲ့သိတ်ကိုထူးချွန်ပြောင်မြောက်သူတွေဖြစ်ကြတယ်လို့သမ္မတထရန့်ကသတင်းတောက်တွေကိုမနေ့တုန်းကပြောပါတယ်။ရွေးချယ်ဖို့စဉ်းစားနေသူတဦးချင်းနဲ့45မိနစ်လောက်စီကြာအောင်သမ္မတထရန့်ကတွေ့ဆုံပြောဆိုခဲ့တာလို့လဲအင်ပီရိုပြောခွင့်ရဆာရာဆန်ဒါစ်ကတနင်္လာနေ့တုန်းကပြောပါတယ်။ အဲ့ဒီလူတွေဘယ်သူတွေဆိုတာကိုတော့မပြောပါဘူး။ဒါပေမဲ့အမေရိကန်အခြေခံဥပဒေကိုထိမ့်သိမ်းစောင့်ရှောက်မဲ့သူမှန်ကန်တဲ့ဉာဏ်ပညာနဲ့မှန်ကန်တဲ့ဇယိုက်လက္ခဏာရှိသူကိုသမ္မတထရန့်ကရှာနေတာလို့ဆန်ဒါစ်ကပြောပါတယ်။တရားရုံးချုပ်တရားသူကြီးအဖြစ်ရထားစင်းနဲ့မှာတော့အမျိုးသမီးနှစ်ဦးလည်းပါဝင်တယ်လို့သမ္မတထရန့်ကပြောဆိုထားပါတယ်ရှင်။
2015ခုနှစ်မှာအီရန်နျူကလ িয়ার အစီအစဉ်ဖြတ်သိမ်းရေးစာချုပ်ကိုလက်မှတ်ရေးထိုးတဲ့အီရန်ရဲ့နောက်အင်အားကြီးနိုင်ငံ၄နိုင်ငံကခေါင်းဆောင်တွေတောက်ကြနေမှာတည်ဆင်ဆွေးနွေးကြမှာပါ။အမေရိကန်ပြည်အောင်စုကဒီသဘောတူညီချက်စာချုပ်ကနေနှုတ်ထွက်သွားပြီးတဲ့နောက်အခုလိုတွေးဆွန်ဆွေးနွေးကြတာပါ။အီရန်နိုင်ငံသားရေးဝန်ကြီးမမ်မော့ဂျာဗစ်ဇာရီဖာဗြိတိန်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီနိုင်ငံသားရေးဝန်ကြီးတွေနဲ့ဗီယက်နမ်မှာတွေ့ဆုံမှာဖြစ်တယ်လို့အီရန်နိုင်ငံပိုင်သတင်းဌာနကဒီကနေ့မှာကြေညာပါတယ်အီရန်သမ္မတဟက်ဆန်ရူဟာနီယာလည်းဆွစ်ဇာလန်နဲ့ဩစတြီးယားနိုင်ငံတွေကိုဒီသတင်းပတ်တင်သွားရောက်ပြီးအီရန်နဲ့နောက်နိုင်ငံတွေကြားရရှိခဲ့တဲ့သဘောတူညီချက်ဆက်လက်ထိန်းသိမ်းသွားနိုင်အောင်တန်တမာရေးအရာကြိုးပမ်းသွားမှာပါ။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေဖျက်သိမ်းရင်အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့တန်ကတ်မှုတွေကိုဖယ်ရှားပေးမယ်ဆိုပြီးဒီသဘောတူညီချက်မှာထည့်သွင်းချုပ်ဆိုထားခဲ့တာပါ။အခုလက်ရှိသဘောတူညီချက်ကိုဆက်လက်ထိန်းသိမ်းထားနိုင်မယ့်အစီအစဉ်အသစ်ကိုလာမယ့်ရက်တွေအတွင်းဥရောပသမဂ္ဂအနေနဲ့ထုတ်ပြန်သွားမယ်လို့လည်းသမ္မတရိုဟာနီကမျှော်လင့်ထားတာပါ။လွန်ခဲ့တဲ့မေလကအီရန်နျူကလ িয়ার ရေးသဘောတူညီချက်ကနေသမ္မတဒေါ်နယ်ထရမ့်နှုတ်ထွက်ခဲ့ပေမဲ့လည်းချန်နဲ့နိုင်ငံတွေကတော့ဒီသဘောတူညီချက်အတိုင်းဆက်လက်ရပ်တည်ခဲ့တယ်လို့အမေရိကန်ရဲ့ဒီဆုံးဖြတ်ချက်အပေါ်လဲအကြီးအကျယ်စိတ်ပျက်ခဲ့ကြတယ်လို့ပြောဆိုပါရခင်ဗျာ။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနစ်ညညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့တိမ့်နေချီတဲ့ရိုဟင်ဂျာဒုက္ခသည်ပြဿနာကလူသားချင်းစာနာထောက်ထားမှုအကူအညီတစ်ခုတည်းနဲ့ဖြေရှင်းနိုင်မှာမဟုတ်ဘဲအလုံးပါဝင်တဲ့နိုင်ငံရေးအရာဖြေရှင်းချက်တွေလိုအပ်တယ်လို့နိုင်ငံတကာချက်ချင်းဒီအသင်း ICRC အကြီးအကဲကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတိုက်ရောက်ခဲ့တဲ့ ICRC ဥက္ကဋ္ဌပီတာမော်ရာကဒီကနေ့ဓာကာမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပ
ါ I think it's a long reconciliation process humanitarian work cannot be responsible to be the chief reconciler we have to
ပြန်လည်ရင်ကြားစီရေးရှိလုပ်ငန်းစဉ်ကြီးပါပြန်လည်ရင်ကြားစီရေးမှာလူသားချင်းစာနာထောက်ကူမှုလုပ်ငန်းတွေကဥဆောင်တာဝန်ယူဖို့မဖြစ်နိုင်ပါဘူးအထိပ်ပဲပြီးွားတဲ့နိုင်ငံရေးအရာတာဝန်ယူမဲ့ခေါင်းဆောင်မှုလိုအပ်ပါတယ်လူမှုအတိုင်းဝိုင်းတွေကြားပြန်လဲတင့်မြတ်ရေးအတွက်ဆောင်ရွက်ဖို့အခိုင်အမာပိုင်းဖြတ်လုပ်ကင်ဖို့မြန်မာအစိုးရအဖွဲ့မှနိုင်ငံရေးအရာတာဝန်ယူရမယ့်ကိစ္စလို့ယူဆပါတယ်လို့ ICRC အကြီးအကဲကပြောဆိုခဲ့တာပါဒါ့အပြင်ရိုဟင်ဂျာဒုက္ခသည်အရေးလိုပြည်ပခကြီးကိုကူညီထောက်ပံ့ရေးဆိုရမှာဘယ်တော့မှပြည့်စုံမှုရှိမှာမဟုတ်တဲ့အကြောင်းနဲ့အကူအညီတွေပို့တိုးဖို့ကိုလည်းသူ့အနေနဲ့ပြောဆိုခဲ့ပြီးဖြစ်ကြောင်း ICRC အကြီးအကဲကထပ်လောင်းပြောဆိုပါတယ်ဒုက္ခသည်တွေဌာနေပြန်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်သားသဘောတူထားပေမဲ့လုပ်ငန်းတွေမဆနိုင်သေးပါဘူးမြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုနိုင်ငံသားဖြစ်ရေးကိစ္စကိုလည်းနိုင်ငံသားဥပဒေအရသာဆောင်ရွက်ရမယ်လို့ယတိပြတ်ပြောဆိုထားတာဖြစ်ပါတယ
်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်နယ်ကသဘာဝကြောက်လန့်မှုတစ်ခုတည်းကိုဝင်သွားပြီးတော့ပျောက်ဆုံးနေခဲ့တဲ့လူငယ်ပေါ်လုံးအသင်းဝင်၁၂ဦးနဲ့နှီးပြတအူးကိုကိုယ့်ရဲ့အကြမ်းအသက်ရှင်လျက်ပြန်ရှာတွေ့လိုက်ပြီးအခုခါမှာသူတို့ကိုကုကန်ဆွမ်းအားမြင့်တက်စေတဲ့ jewelry စီးပွားတွေပေးထားခဲ့တယ်လို့ဆိုပါရယ်။ဒါပေမဲ့လည်းသူတို့အားလုံးဘယ်တော့ဒီဂူရဲကနေပြန်ထွက်လာနိုင်မလဲဆိုတာတော့မသေးကြသေးဘူးလို့ထိုင်းတာဝန်ရှိသူတွေကပြောပါရယ်။အသက်17နှစ်ကနေ16နှစ်ကြားရှိတဲ့ဘောလုံးသမားတွေနဲ့အသက်အစိတ်အရွယ်ဘောလုံးနီးပြားကိုထမ်းမလွန်ဂူရဲကရေလွတ်နေတဲ့ကုန်းပိုင်းငယ်လေးတစ်ခုပေါ်မှာထိုင်းရဲတပ်အထူးတပ်ဖွဲ့ကပြန်တွေ့ခဲ့တာပါ။သူတို့ကိုပြန်ကဲထုတ်နိုင်ဖို့နီးလန်းတွေထဲမှာအထူးရင်ကုန်မျက်နှာဖုံးတွေတုံးရမယ်ရင်ကုန်တင်နှံပေးဖို့ကိုလည်းစဉ်းစားနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အသက်ရှူကိရိယာတွေနဲ့ရင်ကုန်နိုင်တဲ့မျက်နှာဖုံးတွေတုံးပြီးထွက်လာနိုင်ပေမဲ့တင်နှံပေးပြီးလေ့ကျင့်ဖို့တော့လိုတယ်လို့ချင်းရိုင်းမြို့တော်ဝန်နော်ရန်ဆက်အိုဆိုတနာခွန်ကပြောပါတယ်။ကလေးအလုံးကျန်းကျန်းမာမာရှိရလို့လည်းမြို့တော်ဝန်ကပြောပါတယ်။ဂူရဲဝင်ရောက်ပြီးဇွန်လ23ရက်နေ့ကလေးကပျောက်ဆုံးနေတဲ့ဘောလုံးအသင်းကိုရှာဖွေကယ်ဆယ်တဲ့လုပ်ငန်းမှာပါဝင်ကူညီခဲ့ကြတဲ့အမေရိကန်၊ဩစတြေးလျ၊တရုတ်နဲ့ဗြိတိန်နိုင်ငံကကျွမ်းကျင်သူတွေကိုကျေးဇူးတင်ကြောင်းထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝေကြာကလည်းပြောကြားခဲ့ပါရခင်ဗျာ
မလေးရှားနိုင်ငံပိုင် 1MDB လုပ်ငန်းကြီးကဒေါ်လာတန်းနဲ့တန်းထောင်နဲ့ချီပါဝင်ပတ်သက်တဲ့အရှုပ်တော်ပုံနဲ့ဆက်ဆက်ပြီးမလေးရှားဝန်ကြီးချုပ်ဟောင်းနာဂျက်ရာဇတ်ကိုဖမ်းဆီးလိုက်ပါတယ်။မလေးရှားနိုင်ငံရဲ့အချင်းပြက်ချစားမှုတိုက်ဖျက်ရေးကော်မရှင်အရာရှိတွေကနာဂျက်ရာဇတ်ကိုဒီကနေ့သူ့နေအိမ်မှာပဲဖမ်းဆီးလိုက်တာဖြစ်တယ်လို့သတင်းရှင်းမြစ်တွေကပြောဆိုကြပါတယ်ရှင
်။မတ်တငီထိုင်တဲ့ကောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးသတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ဒီမြောက်ကိုရီးယားနျူကလ িয়ার ဆွလွန်ရေးအတွက်အမေရိကန်နိုင်ငံသားဝင်ကြီးရဲ့ခီးစဉ်ကြောင်းကိုတင်ဆက်ပေးကြပါမယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ဖြတ်သန်းရေးကိစ္စကိုဆက်ပြီးတော့ဆွေးနွေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုဟာအခုလာမဲ့ကြာတာပင်းနေမှာမြောက်ကိုရီးယားနိုင်ငံကိုသွားရောက်ဖို့ရှိနေတယ်လို့သမရအိမ်ပြည်တော်ရောနိုင်ငံသားရေးဌာနကပါကြေညာထားပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်ကြားဂျွန်လ၁၂ရက်နေ့တုန်းကစင်ကာပူထိပ်သီးဆွေးနွေးပွဲအပြီးသွားရောက်မဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ VOA သတင်းတောက်စလာတီစာဟုတ်ပေးပို့တဲ့သတင်းကိုတော့ကိုသားညုံကပြပြပေးပါလိမ့်မယ်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအမ်အန်နေနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိစ္စနဲ့ပတ်သက်ပြီးတော့အလေးနဲ့ရှိနေတယ်လို့ယုံကြည်တဲ့အကြောင်းကောင်းဆောင်သူရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲပြီးမှပဲသမ္မတထရမ့်ကပြောခဲ့ပါတယ်။ဒါပေမဲ့လို့လည်းမြောက်ကိုရီးယားဟာနျူကလ িয়ার ထုတ်လုပ်ရေးလုပ်ငန်းတွေကိုတချို့နေရာတွေမှာတိုးချဲ့လုပ်နေပြီးတော့တစ်ဖက်မှာအမေရိကန်ကိုလှည့်စားထားတယ်လို့အမေရိကန်ထောက်လိုင်းရေးအရာရှိတွေကိုကိုးကားထားတဲ့သတင်းချို့မကြာခင်ကထွက်လာပါတယ်။ဂျရုတက်ပုံထောက်ထားတွေကနျူကလ িয়ার နဲ့ဒုံးလက်နက်ထုတ်လုပ်ရေးတွေတိုးချဲ့လုပ်ဆောင်နေတယ်လို့ Heritage Foundation ကကိုရီးယားရေးကြွမ်းကျင်သူလည်းဖြစ် CIA နဲ့စစ်ဖက်ထောက်လိုင်းမှပါလောက်ကင်ခဲ့ဘူးတဲ့ Bruce Klinger ကပြောပါတယ
် We're seeing from satellite imagery upgrades or expansions of the nuclear
ဆက်ရုံတွေဒုံးလက်နက်ထုတ်လုပ်တဲ့ဆက်ရုံတွေထပ်မံတိုးချဲ့ထားတာကိုဂျိုရုဓာတ်ပုံတွေကမြင်နေရပါတယ်ယုံပြောင်းပါတယ်မဟုတ်ဘဲတခြားလျှို့ဝှက်နေရာတွေမှာလည်းဒုံးလက်နက်ပစ္စည်းထုတ်လုပ်မှုတွေတိုးလုပ်နေတယ်လို့ထောက်လိုင်းအစီရင်ခံစာတွေမှာလည်းဖော်ပြနေပါတယ်
ဒီသတင်းတွေနဲ့ပတ်သက်လို့တော့သမ္မတအိမ်ပြည်တော်ရဲ့ပြောခွင့်ရသူ Sarah Huckabee Sanders ကတော့တစုံတရာမှတ်ချက်ပေးဖို့ညင်းပါတယ
် We are going to confirm or deny any intelligence reports. What I can tell you is that we're continuing to make progress.
ဒီသတင်းစာတွေနဲ့ပတ်သက်လို့အတည်ပြုတာဒါမှမဟုတ်ညင်းဆိုတာလုံးမမဟုတ်ပါဘူး။ကျွန်မပြောနိုင်တာကတော့အခြေအနေတွေတိုးတက်အောင်ကျွန်မတို့လုပ်နေပါတယ်ဆိုတာပါပဲ။ American တာအမတ်ကြီး Kim အနေနဲ့လည်းမနေ့ကမြောက်ကိုရီးယားကိုယ်စားလှယ်တွေနဲ့တွေ့ခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးပွန်ပေယိုကလည်းလာမယ့်သတင်းပတ်ထဲကြာရင်မြောက်ကိုရီးယားကိုသွားမှာပါမြောက်ကိုရီးယားနဲ့ဆက်ပြီးတော့ဆွေးနွေးသွားမှာပ
ါအကဲခတ်ချို့ကတော့မြောက်ကိုရီးယားနဲ့သဘောတူညီချက်တွေပြတ်ခဲ့ဘူးတာကိုထောက်ပြပြီးတော့မြောက်ကိုရီးယားခေါင်းဆောင်တွေအနေနဲ့သူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုတော့အလျှော့ပေးမှာမဟုတ်ဘူးလို့တက်ဆနေပါတယ်မြောက်ကိုရီးယားအနေနဲ့ဒီတစ်ချိန်မှာလည်းအရင်လိုမျိုးလှည့်ဖြားကောင်းလှည့်ဖြားနိုင်ပြီမဲ့မျှော်လင့်ချက်တော့ရှိပါသေးတယ်လို့ Heritage Foundation ရဲ့သုတေသီ Bruce Klinger ကပြောပါတယ်
What the US needs to do is learn from the mistakes of the past.
ရေကနေနဲ့ကတော့အရင်ကအမှားတွေကိုသင်ခန်းစာယူပြီးတော့သဘောတူညီချက်နောက်တစ်ကြိမ်ပြတ်သွားတာမျိုးခွင့်မပြုဖို့လိုပါတယ်။အခုရထားတဲ့သဘောတူညီချက်ကလည်းတိုးတောင်းပြီးအတိတ်ပဲမျိုးမျိုးကောက်လို့ရပါတယ်။အရင်ကဆိုဗီယက်နဲ့ကြားခဲ့တဲ့လက်နက်ထိန်းချုပ်ရေးသဘောတူညီချက်လိုအသေးစိတ်တောင်မပါပါဘူး
။မြောက်ကိုရီးယားဘက်ကပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့မြောက်ကိုရီးယားနျူကလ িয়ার ဖြတ်သိမ်းရေးကိုတစ်နှစ်အတွင်းမှာလုပ်မယ့်အစီအစဉ်တည်းကအမေရိကန်ဘက်မှရှိထားပြီလို့မျိုးသားလူမျိုးအကြံပေးဂျွန်ဘောလ်ဒန်ကတနုနေနေကရုတ်တံတွေ့ဆုံခန်းတစ်ခုမှာပြောခဲ့ပါတယ်။အဲဒီအစီအစဉ်ထဲမှာဒီမြောက်ကိုရီးယားရဲ့ဓာတုလက်နက်ဇီဝလက်နက်နျူကလ িয়ার အစီအစဉ်ဒုံးလက်နက်စက်ရုံတွေကိုအသေးစိတ်ဖော်ပြဖို့ရှိတယ်လို့လည်းဂျွန်ဘောလ်ဒန်ကပြောဆိုခဲ့ပါတယ်ခင်ဗျာ
။ကုသညုံတင်ဆက်ပေးထားတာဖြစ်ပါတယ်။ခုခါမှာတော့ဒီကြားပြည်နယ်မှာဗိုလ်ချုပ်ကျေးရုပ်စိုက်ထုမဲ့ရေးကန့်ကွက်ကြတဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်။ဗိုလ်ချုပ်အဆန်းကျေးရုပ်စိုက်ထုမဲ့ကြားပြည်နယ်အစိုးရရဲ့အစီအစဉ်ကို KNY လူမှုအဖွဲ့ကြီးကနေပြီးတော့ဒီကနေ့မှာကန့်ကွက်ဆန္ဒဖော်ထုတ်ခဲ့ရကနေပြီးတော့သက်ဆိုင်ရာရဲတပ်ဖွဲ့ကနေတားဆီးပိတ်ပင်ခံခဲ့ရပါတယ်။ဗိုလ်ချုပ်အဆန်းဟာပြည်မရဲ့လွတ်လပ်ရေးဖခင်တဦးဖြစ်ပေမဲ့လည်းပြည်နယ်နဲ့သက်ဆိုင်မှုမရှိတဲ့အတွက်ကန့်ကွက်တာဖြစ်တဲ့အကြောင်းဆန္ဒဖော်ထုတ်ခေါင်းဆောင်တွေကပြောပါတယ်။တိုင်းရင်းသားဒေသတွင်းဗိုလ်ချုပ်ဒီကျေးရုပ်ထုစိုက်ထူရေးမှာ NLD ပါတီအတွင်းမှာလည်းသဘောထားကွဲလွန်မှုတွေရှိနေပါတယ်။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
။ကြားပြည်နယ်တွင်းဗိုလ်ချုပ်အောင်ဆန်းကျေးရုပ်ထုစိုက်ထူသွားမဲ့ပုံမှာကရင်နေအဖွဲ့စည်းတွေကနေဒီကနေ့မနေ့မှာကန့်ကွက်ဆန္ဒပေါ်ထုတ်ရမှာပြည်နယ်ရဲသားဖွဲ့တွေကနေစားစီးပိတ်ပင်မှုတွေပြုလုပ်ခဲ့လို့သဘိန်နောက်ကြောင်းပြန်လှည့်လာရတယ်လို့ဆန္ဒဖော်ထုတ်ကော်မတီကောင်ဆောင်ခွန်တော်မတ်ကအခုလိုပြောပါတယ
်။ဘုံလေးကတော့ညနိုင်တယ်ညနိုင်လို့မရတော့ကျွန်တော်တို့တက်သွားပြောတော့အဲ့ဒါလက်ခံနေတဲ့ကျွန်တော်တို့ဆက်ဆက်ကြည့်ကြတာဗျ။ကျွန်တော်တဲကတော့တိဆောင်တူတူရောအထုပ်တွေကားထည့်ထားလိုက်တယ်။နောက်ဒီကသာတူဦးကိုနောက်ပြန်ပါဝင်နေတယ်ဒါတဲကိုလက်ထိတ်ထားတာရှိတယ်ဒါပေမဲ့ချက်ချင်းပါပဲကျွန်တော်တို့ထိုင်နေပြီးလုံးလိုက်တယ်ချက်ချင်းဒီပြန်လေးပြပါ
ဆန္ဒဖော်ထုတ်သူလူတထောင်ခန့်ဟာလိုက်ကော်မြို့နယ်နိုင်ရီစင်စုံမှတ်ကနေလှုပ်တော်ရှိကဟစ်တိုင်စီသွားတန်တတ်နေမြေရောက်ဖို့ပြည်နယ်ထောင်ခန့်အလို့မှာရဲတပ်ဘွဲကနေပိတ်ပင်သားစီခဲ့တာပါ ပြည်နယ်ဆိုရအစီအစဉ်နဲ့ဗိုလ်ချုပ်အောင်ဆန်းကျေးရွတ်သူစိုက်ထူသွားမဲ့အစီအစဉ်ကန့်ကွက်ရတဲ့အကြောင်းကိုတော့ဆန္ဒပေါ်ထုတ်ကော်မတီခေါင်းဆောင်ခွန်တော်မတ်ကခုလိုပြောပါတယ
်ဗိုလ်ချုပ်အောင်ဆန်းဆိုတာကဟိုဒီမရဲ့အမှုလိုက်ပတ်စင်တင်းပဲဖြစ်တယ်ကွနော်ကျွန်တော်ပြည်နယ်နဲ့တက်ဆိုင်မှုရှိတဲ့တွဲကျွန်တော်တို့ကဒီပြည်နယ်တဲကိုပြည်ရထူထားဖို့အတွက်ကျွန်တော်တို့လက်မခံတဲ့အဓိကအထက်ကအထက်တွေဖြစ်ပါတယ
်ဒရိုက်ကွန်မြို့ပြည်သူပန်းချာမှာဆန္ဒပေါ်ထုတ်ခွင့်အတွက်တက်ဆိုင်ရာကိုကြောင်းကြားသားပြီးသားလို့ခွန်တော်မတ်ကပြောပါတယ်ကြရပြည်နယ်တွင်လွတ်လပ်ရေးဖက်ခင်ပူကျုံအောင်ဆန်းကြည်ယုတ်သူသရှိတဲ့ကြောင့်မဲဆဲမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကအမြင်ရှိနေတာပါ။
သူတပိုင်းဝင်ယုတ်ထူထားတာပဲလေ။ပူကျုံသားဆိုတော့တိုက်ယူလို့တည်းရအောင်လို့ကတော့ယုတ်ထူထုတ်ထားတာပဲလေ
။ပူကျုံယုတ်သူစိုက်ထူရေးမှာကြရပြည်နယ် NLD ပါတီအတွင်းမှာလည်းသဘောထားကွဲလွဲမှုတွေရှိနေပါတယ်။ပူကျုံအောင်ဆန်းကြည်ယုတ်သရှိရေးကြောင့်အမြင်ကွဲလွဲမှုတွေရှိနေတဲ့အပေါ်ညှိနှိုင်းတိုင်ပင်တဲ့တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တောက်တာခင်စီသူကပြောပါတယ
်။ကလေးရဲ့ဘိုးချုပ်ကောက်ကွက်တယ်ဆရာကဘိုးချုပ်ကိုကြည့်လို့ခဲ့တဲ့လူတွေပဲလေးစားတဲ့လူတွေကျွန်တော်တို့တောင်းရင်တော့အာဇာနည်နဲ့ကြလဲပြိမနစ်ခဲ့ပြီးကျွန်တော်တို့ကြားမှာလေချက်ပြအရင်များတယ်အဲဒီကြားထဲမှာဘိုးချုပ်အောင်ဆန်းရဲ့ကြားလို့အာဇာနည်နည်းတွေကလို့ကျန်တာခွင့်ရတဲ့ချိန်မှာဒီကလေးတွေကပါဝင်ခဲ့တယ်ဒီလိုလူတွေရင်ထဲကဘာလဲဆရာနားလည်ပေးပါလူတွေအကြောင်းမတူလို့တော့မဟုတ်ပါနဲ့ဘိုးချုပ်ရဲ့ငိုးလည်းကျွန်တော်ရှိစေချင်တယ်ဒီလိုလုပ်ကြလဲဆရာကျွန်တော်အစိုးရနဲ့တကယ်လူကြီးနဲ့ကိုဆင်းရဲခြင်းချင်လဲ
ပြည်နယ်ဆိုရအနေနဲ့ဗိုလ်ချုပ်ကျေးဇူးသုသာရှိဖို့လိုလားနေတယ်လို့ရင်းနှီးလူဖွဲ့စည်းတွေအနေနဲ့ကတော့တမိုင်းကြောင်းရပတ်သက်မှုမရှိတဲ့ရုပ်သုသာရှိမှုတွေကန့်ကွက်နေခဲ့ကြတာပါကြရပြည်နယ်လွယ်ကော်မြို့နယ်ကလူထုပန်းချံမှာဗိုလ်ချုပ်ဆန်းကျေးဇူးစိုက်ထူသာရှိမှအစီအစဉ်ကိုရပ်တန့်ပေးဖို့ပြည်နယ်တွင်လူထုအသင်းဖွဲ့တွေကနေပြည်နယ်ဆိုရကိုဇွန်လ18ရက်နေ့တုန်းကအိတ်ဖွဲ့တဆောင်ပေးပို့ခဲ့ပေမဲ့လည်းပြည်နယ်ဆိုရအနေနဲ့ဆက်လက်လှုပ်ဆောင်သွားမယ့်အခြေအနေမှာရှိနေပါတယ်နိုင်ငံရေးလှိလာသူတောက်တာရံမျိုးသိန်းအနေနဲ့ကတော့တိုင်းရင်းသားဒေသတွင်ဗိုလ်ချုပ်အောင်ဆန်းရုပ်ထုသရှိမှုကိုရပ်တန့်ဖို့လိုကြောင်းထောက်ပြထားပါတယ
်။ဒီဒေသခံတိုင်းရင်းသားတွေအနေနဲ့ပေါ့လေဗိုလ်ချုပ်အောင်ဆန်းပေါ်မှာလေးစားတယ်စံပိုးထားတယ်ဒါပေမဲ့ဗိုလ်ချုပ်အောင်ဆန်းရုပ်ထုဇာပြီးထားတဲ့ကိစ္စအပေါ်မှာတော့သဘောမတူဘူးဘဝင်မကျဘူးဆိုတာပေါ်လွင်နေပါတယ်။ဒီလိုတော့လုံရံမျိုးတွေကိုအကြောင်းပြုပြီးတော့ဒီတိုင်းရင်းသားတွေအခြားမှာချင်းလုံးညီညွတ်မှုရော်ရဲလာမယ်တို့ကွဲလာမယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကြီးကိုအကြီးအကျယ်ထိခိုက်စေနိုင်တယ်လို့မြင်ပါတယ်။နောက်အဲ့ဒီလိုဖြစ်စဉ်တွေဟာကြဆုံးသွားတဲ့ဗိုလ်ချုပ်ဆန်းရဲ့ပုံရိပ်ကိုလည်းပဲအကြီးအကျယ်နိုင်တာမို့လို့နော်ပြည်တော်စုအစိုးရအနေနဲ့နော်နောက်နိုင်ငံတော်သမ္မတအနေနဲ့သက်ဆိုင်ရာပြည်နယ်အစိုးရတွေကိုညှိနှိုင်းပူးပေါင်းဆောင်ရွက်ပြီးတော့အမြန်ဆုံးတားမြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရွေးကောက်ပွဲအနိုင်ရအစိုးရဖွဲ့လာပြီးနောက်ပိုင်းမှာတိုင်းနယ်ပြည်နယ်လိုက်ဗိုလ်ချုပ်ဆန်းရုပ်ထုသရှိမှုဟာပုံမှုများပြားလာသလိုတိုင်းဒေသပြည်နယ်တွေမှာဗိုလ်ချုပ်ရုပ်ထုသရှိမှုကြောင့် NLD ပါတီနဲ့တိုင်းဒေသဒေသခံတွေကြားအမြင်ကွဲလွဲမှုတွေစန့်ကျင်ကန့်ကွက်မှုတွေရှိနေခဲ့ပါတယ်။ပြီးခဲ့တဲ့နှစ်သုံးကလည်းကချင်ပြည်နယ်မြစ်ကြီးနားမြို့တွင်ဗိုလ်ချုပ်ဆန်းရုပ်ထုသရှိမှုကိုကချင်ဒေသခံတွေကကန့်ကွက်ခဲ့ကြသလိုမွန်ပြည်နယ်တွင်မြစ်ကူးတရားကိုဗိုလ်ချုပ်ဆန်းတရားအမည်သတ်မှတ်မှုအပေါ်ဒေသခံမွန်ကရင်ပိုးတိုင်းသားတွေကလည်းကန့်ကွက်မှုတွေနဲ့ကြုံခဲ့ရပါတယ်ခင်ဗျာ
တော်ရစီများခင်ဗျာပြည်တော်စုညီညာရေးညီလာခံ27ရာစုပင်လုံတတိယအကြိမ်အစည်းအဝေးကိုလာမယ့်ဇူလိုင်17ရက်ကစလို့9ရက်ကြာနေပြည်တော်မှာကျင်းပမယ်လို့အစိုးရကကြေညာထားပါတယ်အကြိမ်ချင်းရက်ရွှေဆိုင်ပြီးမှကျင်းပပြည်တော်မယ့်ညီလာခံနဲ့အနာဂတ်ညီညာရေးအလားအလာတွေပေါ်တော်ရရှင်တွေရဲ့အမြင်တွေကိုဇူလိုင်လ3ရက်အင်္ဂါညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးမိမိတို့ကိုပြန်လည်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့အီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားထားနိုင်ပါတယ်။အင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကကျူးဇော်ပါတယ်ခင်ဗျာ
သောတာရှင်နေနေနဲ့ဒီနေ့ည9နာရီအစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်ခုတစ်ခါမှာတော့ဒီထိုင်းကူထဲမှာပြိမိနေတဲ့ကလေးတွေနဲ့နှီးပြကိုအပြင်ကိုခေါ်ထုတ်ဖို့ကြိုးစားနေမှုအကြောင်းကိုတင်ဆက်ပေးကြပါတယ်မြန်မာနေစစ်နဲ့တိုက်ပြီးတော့မဝေးတဲ့ထိုင်းနိုင်ငံချင်းရိုင်ခရိုင်တွေကကြောက်ကူထဲမှာဆယ်ရဲကြာပျောက်ဆုံးခဲ့တဲ့ဒီထိုင်းကျောင်းသားဘောလုံးသမားလူငယ်12ယောက်နဲ့သူရဲ့နှီးပြဆရာတယောက်ကိုရှာဖွေတွေ့ရှိခဲ့တဲ့ဖြစ်စဉ်တရက်လုံးကိုမြန်မာနိုင်ငံဆွေးရတဲ့လူတို့အတွက်အားကြအတူယူမိတယ်ဆိုပြီးတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတချို့ကမှတ်ချက်ပေးကြပါတယ်ထိုင်းဆွေးရအနေနဲ့ထိုင်းပြည်ရဲ့ရေတက်တက်မတော်တာမကနိုင်ငံတကာရဲ့ကျွမ်းကျင်မှုအကူအညီတွေကိုလက်ခံကြိုဆိုပြီးတော့ပျောက်ဆုံးနေတဲ့သူတွေကိုကယ်ဆယ်ရေးအလေးထားလှုံ့ဆော်မှုတွေမြန်မာနိုင်ငံကလည်းနမူနာယူသင့်တယ်ဆိုပြီး ော့လည်းပြောဆိုနေကြပါတယ်။ထိုင်းချီဆိုင်ဖီဝေမြန်မာပိုင်းသတင်းတော်မေးမကတင်ဆက်ထားပါတယ်ရှင်
။ဂျွန်လ23ရက်နေ့ကနေ10ရက်ကြာတဲ့အထိလှိုင်ကူထဲမှာပျောက်ဆုံးနေတဲ့ကလေးတွေအတွက်သဘာဝဘေးတွေကိုအန်တုပြီးထိုင်းရနာပိုင်းတွေကကယ်ဆယ်ရေးတွေကိုအစွမ်းဆုံးစူးစမ်းခဲ့တာကြောင့်ဇူလိုင်လ2ရက်နေ့ညမှာကလေးတွေကိုအသက်ရှင်ရတဲ့ပြန်ရှာဖွေတွေ့သွားခဲ့ပါတယ်။ဒီအတွက်မြန်မာပြည်သားတွေကတော့ထပ်တူဝမ်းမြောက်မိပေမဲ့မြန်မာပြည်နဲ့နှိုင်းယှဉ်ပြီးရှမ်းမျိုးသမီးတို့ကဆိုပါတယ်
။ကွာတို့ထိုင်းနိုင်ငံမှာကြတော့တို့ကဒီကလေးတွေကိုတံပိုးထားတဲ့အတွက်ငွေကုန်တာလည်းတို့မပြောဘူး၊ရှင်ကုန်တာလည်းမပြောဘူး၊အလုပ်ချုပ်တာတွေလည်းတို့မပြောတာမကြားဘူးပေါ့နော်။ကလေးတွေကိုတို့ကတံပိုးထားတာပေါ့။အဲဆိုင်ကျက်တကအနာတိုင်းသားပြီမဲ့ဘာဖြစ်ဆိုလို့ရှိရင်ဒီဒီလိုလူတို့အရင်နဲ့ကြားလို့ရှိရင်အေးကျွန်တော်တို့ကဒီလိုဆောင်ရွက်နေပါတယ်ကျွန်တော်တို့ကဒီလိုမျိုးလုပ်ပေးနေပါတယ်တို့ကဟိုဒါလေဒီလိုမျိုးပြောမလဲချစ်တန်းတင်ပြီးလည်းတို့မပြောပြောတာဆိုတာမတွေ့ဘူးမြန်မာပြည်ရဆိုလို့ရှိရင်ပြောကြမှာပဲလေငါတို့စစ်သားတွေကပြည်သူလူထုအတွက်လုပ်နေတဲ့ကလေးတွေအတွက်ငွေကုန်ကြီးကြခံပြီးလုပ်နေပါတယ်ဗာညာမြန်မာပြည်မှာဆိုပြောမှာပဲလေ
ထိုင်းနိုင်ငံဟာသူ့တိုင်းပြည်ကလူမှုအတွက်ကယ်ဆယ်ဖို့ဤပညာတွေလိုအပ်တဲ့အခါမှာလဲနိုင်ငံတကာကိုချက်ချင်းအကူအညီတောင်းခဲ့တာကြောင့်မြန်မာပြည်မှာသိမ့်ချီတည်ခဲ့ရတဲ့နာခင်ဖုံတိုင်းတိုင်ခံခဲ့ရတဲ့အဖြစ်နဲ့ကြွားချခဲ့တယ်လို့လည်းနိုင်ငံရေးတက်ကြွလှုပ်ရှားသူတူဦးဖြစ်တဲ့ဦးကျော်ထက်ကဆိုပါတယ
်တို့မှာဤပညာမပြည့်စုံတဲ့အပေါ်မှာဒါတို့ရဲ့အားမဲ့ခြင်းအပေါ်မှာတို့ကဒီတိုင်းဟိုခုနပြောလို့ပါဗျာမာနမခံဘူးဗျာတို့ဟာတဲ့နိုင်ငံမျိုးအကူအညီတောင်းတာလို့ပါဆိုအဲ့လိုမျိုးတွေလောက်တာလည်းတွေ့လို့ဟိုတစ်တော့ဆိုလည်းတစ်တော့မှတကယ်ကိုဒီတစ်တော့တော့တဘာပါဝင်နေတဲ့ပတ်သက်တဲ့ကြောင့်ကျင်းတဲ့လူတွေကိုယ်တိုင်ဟာတော့ဟိုဥဆောင်ပြီးလောက်လာတာတွေ့ရဲနောက်တစ်ခါကျေကျေကြီးကြည့်မယ်ဆိုလို့ရှိရင်တကယ်တက်ကြွမျိုးတကယ်ကိုကြောက်ကျင်တဲ့လူတွေပါတွေ့ရပေါ့ဒါဆိုကျွန်တော်နိုင်ငံနဲ့နိုင်ရှင်မျိုးပြောရရင်တော့ပြောရင်တော့ဟိုအများကြီးပေါ့ဗျာဟိုအကုန်လုံးနဲ့တစ်ကမ္ဘာလုံးနဲ့ပြပါလေကကျွန်တော်တို့ဒီနာကင်မှာလူပေါင်း300ကျော်ဖြစ်စေဆိုလို့ရှိရင
်နေဇက်ကကုံတဲ့တူကတော့ထိုင်းနိုင်ငံဟာလူသားချင်းစာနာမှုတွေကိုဦးစားပေးတာဟာကျေနပ်စရာကောင်းတယ်လို့ဆိုပါတယ
်ထိုင်းနိုင်ငံရဲ့သုဆောင်မှုကတော့ကလေးတွေမတွေ့ကြအောင်ရှင်ရောလက်ရှိအဲ့ဒီလိုနောက်ပိုင်းဟာတော့သူကလုဆောင်နေတာလားတော့စားအပုဇမ်းနဲ့အားရချင်တဲ့ဟုတ်ကောင်းတယ်ပေါ့နော်
ထိုင်းကလေးတွေနဲ့ပတ်သက်လို့မြန်မာပြည်တွင်းကလူအတော်များများကလည်းစိုးရိမ်ပူပန်မှုတွေရှိကြပြီးဆူတောင်းပေးတာတွေကိုတတ်နိုင်သမျှလုပ်ပေးကြပါတယ်။တချို့တိုင်းရင်းသားမျိုးနွယ်စုတွေကဆိုရင်လည်းသူတို့ရိုးရာအလိုက်ဆူတောင်းမှုတွေလုပ်ပေးခဲ့ကြတာပါ။ကလေးတွေရဲ့နောက်ဆုံးအခြေအနေကတော့လက်ရှိအဲ့ဒီကြောက်လှန်ကူထဲမှာပဲရှိနေပြီးအနီးကရေတက်ကတပ်ဖွဲ့ဝင်တွေစစ်တပ်သားတွေရဲ့ကျန်းမာရေးဆိုင်ရာလူမှုရေးဆိုင်ရာအထောက်အကူပေးတာတွေကိုရရှိနေပြီဖြစ်ပါတယ်။လောလောဆယ်ကလေးတွေကိုတဲထုတ်ဖို့ကတော့ကူထဲမှာရေတွေကျန်နေသေးတဲ့အတွက်ရည်တွေကိုစုတ်ထုတ်နိုင်ဖို့နဲ့ဂူလန်းကျောင်းထဲကိုဝင်နေတဲ့ရေကြောတွေကိုပိတ်ဆို့ဟန်တားတာတွေဆက်လုပ်ပြီးမှသာသူတို့အပြင်ကိုရောက်နိုင်မယ်ဆိုပြီးထိုင်းရနာပိုင်တွေကဆိုပါတယ်လက်ရှိမှာတော့ကလေးတွေအင်အားချိနေနေတာကလွဲရင်စစောဘာကျမ်းမာရေးအခြေအနေဆိုတာမရှိခဲ့ဘူးလို့လည်းဆိုပါတယ်ဒါပေမဲ့ကဲဆယ်ရည်တွေကတော့မပြီးဆုံးသေးပဲဆက်လက်လှုပ်ဆောင်နေသေးဖြစ်ပါတယ်ရှင်
မိမတင်ဆက်ပေးထားတာဖြစ်ပါတယ်ခုတစ်ခါမှာတော့တွေးဆုံမေးမြန်းခံတစ်ခုကိုတင်ဆက်ပေးစီမှာတယ်မြန်မာနိုင်ငံအခရီးလိုက်စားမှုတိုက်ဖြတ်ရေးမှာတောင်ကိုရီးယားနိုင်ငံနေနဲ့ညီးပြညာပိုင်းအရအကူအညီပေးရေးအခရီးလိုက်စားမှုကြိုတင်ကာကွယ်ရေးနဲ့ကိုချင်းသိက္ခာမြင့်တင်ရင်ဆိုင်ရာကျင့်ဝတ်ပညာပေးရေးစာအရွယ်ကိုပူးပေါင်းဆောင်ရွက်ဖို့ရှိနေသလိုအင်းဒီချင်းတရုတ်နိုင်ငံကလည်းစာတင်ကျောင်းတွေမှာအခရီးလိုက်စားမှုတိုက်ဖြတ်ရေးပညာပေးဖျော်ဖြေမှုသင်ခန်းစာနမူနာတွေအပါအဝင်ထိရောက်တဲ့ပညာပေးမှုတွေနဲ့အကူအညီပေးဖို့ရှိနေတယ်ဆိုပြီးတော့အခရီးလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကပြောဆိုထားပါတယ်။ဒေါခင်စိုးဝင်းကဦးအောင်ကြီးကိုတီးတန့်တွေးဆမေးမြန်းထားတဲ့အပိုင်းနှစ်ကိုတင်ဆက်ပေးကြပါမယ်
။ဟုတ်ကဲ့ပါ။ဒီအခရီးလိုက်စားမှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုပေါ့နော်။ဦးထားကြီးမကြခင်ကဒီကိုရီးယားနိုင်ငံကိုခီးစဉ်သွားရောက်ခဲ့တာတွေ့ရပါတယ်။အဲ့တော့ဒီကိုရီးယားနိုင်ငံအနေနဲ့ပေါ့နော်။ဒီမြန်မာနိုင်ငံရဲ့အခရီးလိုက်စားမှုတိုက်ဖြတ်ရေးမှာဘယ်လိုအခမ်းအနားအနေများဟိုပါဝင်ကူညီဖို့စီစဉ်ထားတာပါလဲရှင်
။အဓိကအားဖြင့်တော့နည်းပညာပိုင်းဆိုင်ရာကူညီဖို့ပေါ့နော် corruption risk assessment ကိုခေါ်တာပေါ့နော်အခရီးလိုက်စားမှုနဲ့ပတ်သက်ပြီးတော့ဖြစ်နိုင်ခြေတွေကိုစမ်းစစ်တဲ့နည်းပညာပါပဲဒါကဥပဒေတွေစီမင်းစည်းကမ်းတွေနောက်ညွှန်ကြားချက်တွေအမိန့်တွေပေါ့ဒါတွေကိုကျွန်တော်တို့ကပြန်စမ်းစစ်ရမယ်ဆိုတဲ့အဓိပ္ပာယ်ပေါ့နော်
တောင်ကိုရီးယားနိုင်ငံကတော့ဥပဒေထက်မှာဘယ်သူမှမရှိစေရဆိုတဲ့အတိုင်းပဲသမရဟောင်းဟိုတောင်မှာသူတို့အရေးယူထားတာတွေ့ရပါတယ်ဒါတော့သူတို့ရဲ့နမူနာကောင်းတစ်ခုလေးပဲပေါ့နော်အင်းဒီစင်တရုတ်နိုင်ငံပေါ့နော်တရုတ်နိုင်ငံအနေနဲ့လည်းတန်မကြီးကလာပြီးတော့ဥထာကြီးနဲ့တွေ့တာကိုတင်းစားတွေတွေ့လဲရပါတယ်အဲ့တော့အင်းဒီစင်တရုတ်နိုင်ငံရဲ့ပေါ့သူပံ့ပိုးကူညီမှုပေါ့သူတို့အနေနဲ့ရောဘယ်လိုများပူးပေါင်းဆောင်ရွက်ဖို့ရှိပါလဲရှင်
နံမကြီးလာတွေ့တာတော့ကျွန်တော်တို့ရဲ့လုပ်ငန်းဆောင်တာအခြေအနေကိုလေ့လာတဲ့သဘောပါပဲ။ဟိုသူလည်းဟိုသတိထားမိတယ်လေ။ဟိုကျွန်တော်တို့ကော်မရှင်နေနဲ့အများကြီးအလုပ်လုပ်နေရတယ်ဆိုတော့သူသတိထားမိပါတယ်။နောက်လုပ်ငန်းလည်းထိုက်လျောက်ပေါ့အောင်မြင်မှုရှိတယ်။ ဟုတ်လားရှေ့ကိုတည်းတိုးတက်နေတယ်ဆိုတော့သူသတိထားမိပါတယ်ဒါကြောင့်မို့သူကကျွန်တော်တို့ကိုကူညီလိုတဲ့ဆန္ဒရှိပါတယ်အဲ့တော့တရုတ်နိုင်ငံကလည်းပဲဒါအားလုံးသိတဲ့အတိုင်းပဲလေဟိုအဂတိလိုက်စားမှုတက်ဖြစ်ရေးမှာအောင်မြင်တဲ့နမူနာယူဖို့ကောင်းတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်နောက်ကျွန်တော်တို့နဲ့လည်းအိမ်နီးချင်းနိုင်ငံဖြစ်တဲ့အခါကျတော့သူတို့ရဲ့ယဉ်ကျေးမှုတလေထုံလန်းဆန္ဒနဲ့ကျွန်တော်နဲ့လည်းပိုနီးစပ်တာဖြစ်တဲ့အတွက်တခြားသောနိုင်ငံတွေရဲ့နမူနာလည်းဆိုင်သူတို့နိုင်ငံရဲ့နမူနာဟာကျွန်တော်တို့အတွက်လည်းပို့ပြီးတော့အသုံးဝင်နိုင်ပါတယ်အဲ့ဒါကြောင့်မလို့သူကဟိုအပြန်အလှန်ဖလှယ်ရတဲ့သဘောပါပဲအဓိကအားဖြင့်လည်းကျွန်တော်တို့အခုဆိုလို့ရှိရင်ကျွန်တော်တို့ကဟိုရင်းပေါ့ကိုချင်းတရားမြင့်တင်ရေးလုပ်ငန်းမှာလုပ်ငန်းစဉ်တစ်ခုအနေနဲ့ကျွန်တော်လက်ရှိလုပ်နေတဲ့လုပ်ငန်းစဉ်ကတော့ဟိုပညာရေးဝန်ကြီးဌာနနဲ့ကျွန်တော်တို့ပူးပေါင်းပြီးတော့မူလရာရွာဆာပြီးတော့ပေါ့လေကိုကျင်တရားကောင်းမွန်ရေးအတွက်ကိုအကြောင်းသင်ခန်းစာတွေပါဒီမှာထပ်ထင်းတင်ကြားဖို့ဆိုတဲ့ကိစ္စတွေရှိတယ်အဲ့ဒါကတော့ entertainment ဆိုတဲ့ program လေးတစ်ခုပေါ့နော်ကိုကျင်တရားကောင်းမွန်ရေးအတွက်ကလေးသင်ငယ်တွေကိုဖြည့်ပျော်ရေးလုပ်ငန်းလေးနဲ့ဆက်ဆက်ပြီးတော့တစ်နှစ်လုံးမှမှအချိန်၄နာရီလောက်ပေါ့ပုံပြောတာတွေနော်ကပြရွတ်တာတွေအသချင်းဆိုတာတွေပြဿနာကလေးတွေလုပ်တာတွေအဲ့ဒီ activities လေးတွေကိုဒီအော်ကိုချင်းတရားကောင်းမွန်ရေးကိုချင်းသိက္ခာမြင့်တင်ရေးဆိုတဲ့လုပ်ငန်းစဉ်နဲ့ဆက်ဆက်ပြီးတော့မှဟိုတင် जा ပေးနိုင်ဖို့အတွက်ဆရာကိုင်းစာအုပ်တို့ကျွန်တော်တို့ရေးဆွဲနေတာရှိပါတယ်အဲ့ဒါကိုလည်းပဲဟိုတရုတ်ပြည်သူမနိုင်ငံကဟိုအချက်လက်ကလေးတွေအကူအညီပေးတာရှိပါတယ်သူတို့မှလည်းဒီလိုလုပ်ငန်းစဉ်တွေရှိတယ်လေအဲ့တော့အဲ့ဒီသူရဲ့လုပ်ငန်းစဉ်တွေလည်းစီတော်ညီညွတ်တဲ့အတွက်အချို့အချက်လက်ကလေးတွေမျှဝေပေးတာရှိပါတယ်အလားတူပဲနောက်ထပ်လိုအပ်တဲ့အချက်လက်တွေလည်းဆက်ပြီးတော့လေ့လာဖို့ပါညာဆိုတာမျိုးပေါ့လေဒီလိုလေးတွေကျွန်တော်တို့ဖိတ်ကြားသွားတာတော့ရှိပါတယ်
။အခိလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးနဲ့တည်ထံတွေ့ဆုံမေးမြန်းခန်းဒုတိယပိုင်းကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီညနေအတွက်သတင်းလော်တွေကတော့ဒီလောက်ပါပဲရှင်။ဒီညနေကအတန်လွင့်စီစဉ်ပြီးပြီးချင်းည9နာရီမှာတော့ VOA ရဲ့ရုပ်မြင်သံကြားစီစဉ်တွေကိုလည်း Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်သလို Democratic မြန်မာအတန် TVB ကလည်းထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့ဒီနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေညာချက်ကိုမတ်တင်ကြီးထိုက်ကကြေညာပေးပါလိမ့်မယ်
။မြောက်ကိုရီးယားနိုင်ငံကသူ့ရဲ့နျူကလ িয়ার နဲ့ဒုံးကျည်စခန်းတွေကိုဖျက်သိမ်းရစ်ထန်မြင့်တင်ဆောင်ရွက်နေမဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်နေပေမဲ့လည်းမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်အဆုံးသတ်ရေးဆွေးနွေးပြောဆိုမှုတွေအဆင်ပြေနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုလည်းဒီသတင်းပတ်ထက်မှာပဲမြို့တော်ပျုံယန်းကိုတတိယအကြိမ်ဖြစ်ခီးသွားဖို့ရှိနေပါတယ်။မြန်မာနိုင်ငံအတွက်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်ပြည်ထနာကလူသားချင်းစာနာထောက်ထားမှုအခုအညီတစ်ခုတည်းနဲ့ဖြည့်ရှင်းနိုင်မှာမဟုတ်ဘဲအားလုံးပါဝင်တဲ့နိုင်ငံရေးအရာဖြည့်ရှင်းချက်တွေလိုအပ်တယ်လို့နိုင်ငံတကာကြက်ချင်ဤအသင်း ICRC အကြီးအကဲကဒီကနေ့ပြောဆိုသွားပါတယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်နယ်ကတဘာဝကြောက်လှန်ကူတစ်ခုတည်းဝင်သွားပြီးတဲ့နောက်ပျောက်ဆုံးခဲ့တဲ့လူငယ်ဘောလုံးအသင်းဝင်၁၂ဦးနဲ့နှီးပြတို့ကိုဆယ်ရက်အကြာမှာအသက်ရှင်လည်းပြန်ပြီးတော့တွေ့ထားပါပြီသူတို့အားလုံးအတွက်အခုတော့ကိုကံဆွမ်းအားမြင့်တင်တဲ့ gel တွေပေးထားတယ်လို့လည်းသတင်းဌာနတွေကဖော်ပြနေကြပါတယ်မလေးရှားနိုင်ငံရဲ့စီးပွားရေးလုပ်ငန်းကြီး 1MDB ရဲ့ဒေါ်လာတန်းထောင်နဲ့ချီပါဝင်ပတ်သက်နေတဲ့အရှုံးတော်ပုံနဲ့ဆက်ဆက်ပြီးမလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ကိုရဲကအထူးကနေဖမ်းဆီးလိုက်ပါတယ်ရှင်
သတင်းကြီးချက်ကိုမတ်တကီထိုက်ကကြီးညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့မတ်ဆွမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောင်းကန်ချန်ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် View American တန်ညာပိုင်းမြန်မာဘာသာစီစဉ်နေကိုတော့ည9:00နာရီ10:00နာရီအထိလိုင်းတိုမီတာ24 25နဲ့50တိတိုကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်နားဆင်တဲ့တောတာရှင်ပေါင်းကထူးပဲကျေးဇူးတင်ပါတယ်ညာပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်
This program has come to you from the Voice of America, Washington.
From Washington.